ဒီမြန်မာနိုင်ငံကိုအမေရိကန်သမ္မတဘရက်အိုဘားမားလာရောက်ချိန်မှာပဲမြန်မာအစိုးရကနေပြီးတော့လူငယ်ချမ်းသာခွင့်အမိန့်နဲ့ဒီနိုင်ငံကျင်းသားအများစုပါတဲ့အကျဉ်းသားတွေကိုပြန်လွှတ်ပေးလိုက်ပါတယ်ဒီထက်မှနိုင်ငံကျင်းသားအနည်းဆုံး44ဦးပါဝင်တယ်လို့သိရပါတယ်ဒါနဲ့ပတ်သက်လို့မိုင်းအီးမာကနေပြီးတော့သတင်းပေးပို့ထားပါတယ
်ရန်ကုန်ပါဝင်နေမြို့အသီးသီးကအကျဉ်းထောင်တွေကနေပြန်လွှတ်လာတဲ့အထက်မှနိုင်ငံရေးအကျဉ်းသားအတော်များများပါဝင်ခဲ့ပါတယ်တာဝရီအကျဉ်းထောင်ကနေပြန်လည်လွတ်မြောက်လာတဲ့အထက်ကစစ်တရင်ပေါက်ကြားမှုနဲ့2014နှစ်ကြာလာတဲ့ကိုကျော်သူကတော့တရားဝရီထောင်ကပြန်လွတ်လာသူတွေထဲမှာ12ဦးကတော့နိုင်ငံရေးအကျဉ်းသားများဖြစ်တယ်လို့ဆိုပါတယ်
။အမေရိကန်သမ္မတကြီးဥပမာလာတဲ့ဥစ္စာနဲ့လည်းတိုက်ဆိုင်နေတယ်။နောက်ဒီမှာကျွန်တော်ရှိတဲ့နိုင်ငံရေးအင်အားစုတွေကလည်းဒီဥစ္စာလွတ်မြောက်ရေးအတွက်အားကျုံးမှတက်လို့နေကြတဲ့အဖွဲ့အစည်းအဖွဲ့လိုက်လုပ်နေကြလည်းရှိတယ်။ဒီကြောင်းကြောင်းလူကြောင်းမှုထွက်လာလို့ကျွန်တော်တို့ထင်ပါတယ်။အဲကျွန်တော်တို့ဒီတရားဝရီထောင်ကတော့အကုန်လုံးနိုင်ငံရေးပုံမှန်နဲ့ပတ်သက်တဲ့လူတွေအကုန်လုံး12ယောက်လွတ်လာပါ။အဲသူတို့ပြောတာလူငယ်ကြီးတက်တာလို့ပြောပါတယ်။ကျွန်တော်တို့401ဥစ္စာကိုလက်မထိုးခိုင်းနဲ့။ကျွန်တော်တို့မထိုးပါဘူးဒီဥစ္စာကိုမထိုးနိုင်ဘူးကျွန်တော်ပြန်ဖမ်းရင်လည်းဖမ်းမှာဆိုတော့မှတို့ကကျွန်တော်တို့မထိုးခွင့်နဲ့ဆွတ်ပြေးလိုက်တာကျွန်တော်အင်းစိတ်ဆောင်မှာ2မိနစ်နေခဲ့ရတယ်တာဝတီဆောင်မှာ7မိနစ်နေရတယ်ကျွန်တော်ရင်ဥစ္စာပေါ့90တုံးကတော့ energy မှာကျွန်တော်တို့ရက်ွက် energy ဥစ္စာပေါ့ CO ရေပေါ့
မြမအစိုးရရဲ့လူငယ်သက်တာခွင့်နဲ့ပြန်လွတ်လာတဲ့အကျဉ်းသား60ကျော်ဟာအားလုံးနိုင်ငံရေးသမားတွေမဟုတ်ဘူးလို့လည်းနိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကကိုကြည်လွင်ကတော့ဆိုပါတယ်
ဟိုအောင်၆၆လောလည်းနိုင်ငံရေးကျင်းသားမဟုတ်ဘူးပေါ့နော်။အဲဒီ9နဲ့9ညဆိုတော့9နဲ့ຫນွေတဲ့ပုံမှာ9ဆခွဲဆိုရလဲပါလာရဲလို့သိရတယ်။အားလုံးနိုင်ငံရေးလို့လို့ကြားတယ်မျိုးဝင်တယ်။ဇီဝရေး9ညတွေလည်းရှိတယ်ပေါ့နော်အဲ့လိုမျိုး
။ပြန်လည်လွတ်မြောက်လာခြင်းဟာနိုင်ငံရေးအင်အားစုတွေရဲ့တွန်းအားပေးမှုတွေနဲ့အမေရိကန်သမ္မတအိုဘားမားရဲ့ခရီးစဉ်နဲ့ဆက်ဆက်တယ်လို့ဆိုနိုင်ကြောင်းတာဝရီအကျဉ်းထောင်ကနေဒီကနေ့မှပဲပြန်လည်လွတ်မြောက်လာသူကိုကျော်သူကဆိုပါတယ်။
အဲ့တော့ဒီတော့ကိုယ်သမားကြီးဥပမာလာတဲ့အတွက်လေဒီ PR တခုလည်းပါမယ်လို့ကျွန်တော်တို့မြင်ပါတယ်ဒီဥစ္စာလည်းကျွန်တော်တို့အဲ့လိုပဲထင်တယ်လေသူဒီဥစ္စာကိုလည်းအခုကအကုန်လုံးမလုပ်ဘဲနဲ့ခြံထားတဲ့အတွက်ဒီဥစ္စာကိုကြားရုံအနေနဲ့လွတ်လာလို့လည်းကျွန်တော်တို့ဒီလိုလည်းယူဆတယ်ဟိုအခုမင်းညသတင်းပြညာတဲ့ထဲမှာတော့သူတို့ဒီသတင်းပြန်ကြားရေးအဖွဲ့ကဒီဒီမှာလာတဲ့မှာသူတို့အကုန်လုံးစီစစ်ပြီးတော့လွတ်ပေးပါမယ်လို့သူတို့ပြောတာတော့ပြညာပါတယ်ပေါ့လေဘယ်လိုပုံစံနဲ့လာမယ်ဆိုတော့ကျွန်တော်တို့မသိသေးဘူးပါကြတော့
ထိုင်မြန်မာနယ်စပ်အခြေစိုက်နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းကအတွင်းမှုကိုတိတ်နိုင်ကတော့ပြန်လည်လွတ်မြောက်လာသူတွေအတွက်ကြိုးဆိုကြောင်းနဲ့နောက်ထပ်လည်းအစိုးရကနိုင်ငံရေးအကျဉ်းသား88ယောက်ကိုစီစစ်ဆဲဖြစ်ကြောင်းအခြေအနေတွေကိုသိရတယ်လို့ဆိုပါတယ်
။ဟုတ်ကဲ့ဒီကနေ့ပြုတ်လိုက်တဲ့ထဲမှာကျွန်တော်တို့ဒီ66ဦးပြုတ်တယ်လို့ပြောပါတယ်။ပုံမှန်ကျွန်တော်တို့ရတာတဲ့အစိုးရဆိုဆိုရှိတော့65ယောက်ပဲပြုတ်တာပါ။ဆိုတော့နိုင်ငံရေးကြောင့်မှရှိတဲ့ဆိုင်စတာအဆူလို့ရှိရင်မန္တလေးကမှာဆက်လာလို့ရှိပါတယ်။အဲဒီလိုဆိုလို့သူတို့ကရှင်းနေတာထက်ထားပြီးမယ်။ဒီလက်ဆိုင်လာတဲ့ယောက်ကနောက်အမှုကျန်တဲ့အတွက်ခံဝဲဥပထက်ထားတယ်လို့ကျွန်တော်ကြားပါတယ်။ဆိုတော့တကယ်လို့ကတော့65ယောက်ဖြစ်ပါတယ်။ဆိုတော့အဲ့ဒီ65ယောက်ထဲမှာကျွန်တော်တို့ရှင်းရင်းထဲမှာမပါသေးတဲ့လူတွေရရှိနေတယ်နော်။ဆိုတော့တချို့ကတော့မသေးကြလို့ကျွန်တော်တို့စင်းလို့မထက်ရတဲ့လူတွေပေါ့လေ။မပြောကြလို့စင်းလို့မထက်ရတဲ့လူတွေအဲ့ဒီလူတွေတွေလွတ်လာတာကိုကျွန်တော်တွေ့ရပါတယ်။အဲ့တော့အားလုံးလည်းအရင်အချင်းသားကြီးတွေကိုပြောလို့တော့လည်းတော့ဟိုဖြစ်ပါတယ်။ဥပမာဗာပြောပြောဟိုသူတို့လွတ်လာတာကိုကျွန်တော်ဒီမှာတွေ့ရပါတာ။အဲ့တော့66ယောက်ကတော့စီစစ်နေတယ်လို့ခြားတယ်နော်။
APP ရဲ့စီးရင်ရဒီကနေ့ပြန်လွတ်လာပြီးတာတော့မှနိုင်ငံရေးအကျဉ်းသား200ကျော်ကျန်နေသေးတယ်လို့ဆိုပါရယ်။ဒါအပြင် 2012 ခုနှစ်ဩဂတ်လအထိနိုင်ငံရေးမှုနဲ့ဖမ်းဆီးထိန်းသိမ်းခံရသူတွေအမှုရင်ဆိုင်နေရသူတွေတရားစွဲဆိုခံရသူတွေ150ကျော်ရှိနေကြောင်း APP ကထုတ်ပြန်ထားသလိုဒီထဲမှာကချင်ပြည်နယ်ဘက်မှာလည်းထိန်းသိမ်းခံရသူ50ကျော်လောက်ရှိနေသေးတယ်လို့ဆိုပါရယ်။ဒါအပြင်ရခိုင်ပြည်နယ်ဘက်ကနိုင်ငံရေးမှုနဲ့ပတ်သက်ပြီးထိမ့်သိမ်းခံရသူတွေရှိပေမဲ့စီစစ်နေသေးရှိနေသေးကြောင်းကိုလည်းပြောသွားပါရစေ။